ဇင်ဘာဝေးနိုင်ငံသုံးငွေကြေးဟာအခုဆိုရင်တန်ဖိုးမဲ့တလောက်ဖြစ်နေပါပြီ။အစိုးရကိုယ်တိုင်ကနိုင်ငံသားကျွေးမိတွေကိုပေးဆက်ဖို့မှောင်ခိုဈေးကွက်ကနေနိုင်ငံသားငွေကိုဝယ်နေရပါတယ်။ဒီလိုဝယ်နိုင်အောင်လဲဇင်ဘာဝေးပြည်တွင်းသုံးငွေကြေးကိုဗဟိုဘဏ်ကနေရိုက်ထုတ်နေပါတယ်။ဇင်ဘာဝေးနိုင်ငံရဲ့ငွေဖောင်းပွားမှုနှုန်းဟာကမ္ဘာမှာအမြင့်ဆုံးမှာဇင်ဘာဝေးပြည်တွင်းသုံးဒေါ်လာရဲ့တန်ဖိုးဟာပြီးခဲ့တဲ့ရက်ပိုင်းတွေမှာကိုပဲ90ရာခိုင်နှုန်းလောက်တန်ဖိုးကျသွားပါတယ်။ဒီတော့အတွက်မှာပဲမလ29ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့သမရရွေးကောက်ပွဲတွေအတွက်စီစဉ်တာတွေကလည်းနောက်ကျနေပြီးကိုယ်စားလှယ်တွေဟာမဲဆန္ဒနယ်မြေတွေရဲ့မြေပုံတွေကိုတောင်မှမရသေးဘူးဖြစ်နေပါတယ်။လက်ရှိသမရမူကားပြီးဟာ1980ခုနှစ်ကတည်းကတိုင်းပြည်ကိုအုပ်ချုပ်လာတာဖြစ်ပြီးကျင်းပဖို့ကြေညာထားတဲ့ရွေးကောက်ပွဲမှာသူလဲဝင်းပြိုင်မှာပါ။အဲလက်စ်မာဂိုင်ဇာဟာကန့်တက်ကတူကဇင်ဘာဝေကတိကတူပါတိုင်းပြည်ပြန်ပြီးနလန်ထူလာဖို့အတွက်ကျင်းပမဲ့ရွေးကောက်ပွဲဟာအရေးကြီးတယ်လို့သူက VOE ကိုပြောခဲ့ပါတယ်။ပုံမှန်အဖြစ်မစ္စတာမူဂါဘီကိုမဲပေးဖို့အတင်းအကျပ်စီယုံခံရတဲ့ကြေးလက်မဲဆန္ဒရှင်တွေဟာသူတို့ခံစားနေရတဲ့အခက်အခဲအကျပ်အတဲတွေကြောင့်ဒီဒီချိန်တော့မစ္စတာမူဂါဘီကိုငင်းပယ်ကြလိမ့်မယ်လို့သူကမျှော်လင့်ထားပါတယ်။ဒါပေမဲ့အကွက်ကွက်ပြပြဖြစ်နေတဲ့အတိုက်အခံတွေကြောင့်မစ္စတာမူဂါဘီအနိုင်ရသွားကြကလည်းရှိနေတယ်လို့သူကထောက်ပြပါတယ
်။Which is quite likely, there will be no progress. I think Zimbabwe will continue to be a pariah state, and that is the biggest obstacle.
Mugabe da anaya twa yin ba to de mu ma shi la ma ma hou ba bu. Anaya bu ga le ato li phit nai chin shi ni ba de. A da so yin no Zimbabwe ha nain ja de naingan de khu set phit ni ma phit bi. Da ha a ji ma song a khe a khe a ta si ba be. Chanaro yin sai ni ya de me kon ga a so ya snit go pyaung bu la da ma ma hou. Naingan ma democracy go pyaung bu la so da ri ma hou be.နိုင်ငံကောင်းဆောင်ကိုပြောင်းပါလားမပြောင်းဘူးလားဆိုတဲ့မေးခွန်းပါလို့မကိုင်းစားကမေးခွန်းထုတ်ပါတယ်။အာဖရိကတိုက်ကဇင်ဘာဝေနိုင်ငံနဲ့အာရှတိုက်ကမြန်မာနိုင်ငံတို့ဟာတနိုင်ငံနဲ့တနိုင်ငံမိုင်ပေါင်းထောင်ချီဝေးကွာပေမဲ့တနိုင်ငံခြားတူညီမှုတွေကတော့အများအပြားရှိနေပါတယ်။ဒီအခြေအနေတွေကတချို့ကိုနိုင်ရှင်ပြဖို့မြမဒီမိုကရေစီရဲ့ရံမုံငွေအဖွဲ့ကစီးပွားရေးတုတေတီတူဖြစ်သူဦးစိန်သေးကိုဆက်သွယ်မေးမြန်းထားပါတယ်။โอเคဦးစိန်ဒီခင်ဗျာအခုဒီဇင်ဘာဘွေနဲ့မြန်မာနဲ့ဒီစီးပွားရေးအရာလှုပ်ဆောင်မှုတွေပေါ့เนาะအဲ့ဒီလှုပ်ဆောင်မှုတွေမှာဟိုဘယ်လိုများတူညီမှုတွေရှိတယ်လို့ဦးစိန်ဒီနှိုင်းရှင်သုံးသပ်မိလဲခင်ဗျာ
ဟုတ်ကဲ့ဇင်ဘာဘွေနိုင်ငံဟာလည်းမြန်မာနိုင်ငံနဲ့နေလန်းကလာပဲအတိုင်းပြီးဆင်းရဲပြီးတော့မှကမ္ဘာမှာဆင်းရဲသွားနိုင်ငံတွေဝင်နေတာဟာမြန်မာပြည်နဲ့အတူတူပါပဲအထူးသဖြင့်မြန်မာနိုင်ငံနဲ့တူတဲ့အချက်ဟာမြန်မာဘွေမှာလည်းမူဂါဘီကတိုင်းပြည်ရဲ့စီးပွားရေးကိုချွတ်ချုံချောင်ဖျက်ဆီးခဲ့တယ်ဘယ်လိုနည်းနဲ့ဖျက်ဆီးသလဲဆိုလို့ရှိရင်နိုင်ငံပိုင်ဒီစီရီအားလုံးကိုသိမ့်ကြတယ်အထူးသဖြင့်လေယာဉ်ကဏ္ဍမှာပုဂ္ဂလိကပိုင်ဆိုင်တဲ့လေယာဉ်အထူးသဖြင့်အဲ့တော့ကတော့ဖြူတွေပိုင်တဲ့လေယာဉ်တွေကို land of phone ဆိုပြီးတော့မှပြန်လဲဖွဲ့ဝေတဲ့အခါအမဲတွေကိုသူနိုင်ငံသားတွေကိုခေါ်ပြေးတယ်ပြောတယ်ဒါကအံပြတာလုပ်ပြီးတော့သူစစ်တပ်နဲ့ဒီသူ့ရဲ့နောက်လိုက်နောက်ပါစီးပွားသမားတွေကိုခွဲပြေးပြတာပြီးတော့တိုင်းပြည်စီးပွားရေးပျက်စီးသွားတယ်အဲ့ဒါကလည်းမြန်မာနိုင်ငံမှာ64ခုနှစ်ကမဆလကူနေဝင်းကတိုင်းပြည်ရဲ့စီးပွားရေးကြီးကိုပြည်သူပိုင်သိမ့်ပြီးတဲ့အကောင်လုံးကိုသိမ့်ပြီးတော့ဖျက်ဆီးပြတာနဲ့အတူတူပဲရရမကောက်ဦးနေဘုံကတိုင်းပြည်ရဲ့ institution တွေကိုခေါ်တဲ့ဥပဒေရေးရာတွေပညာရေးကျမ်းမအကုန်လုံးပေါ့ဗျာတိုင်းပြည်ကိုတည်ငြိမ်အောင်အုပ်ချုပ်မဲ့ရတားဒီလိုဟာတွေကိုဖျက်ဆီးပြတဲ့နေရာမှာ64ရက်ဆက်ဖြစ်တယ်။နောက်ကျွန်တော်မှတ်မိတယ်80%မှာထပ်ဖြစ်တယ်။အခုနာဝတနာဘာဖြစ်တော့ကွန်ကုံရောမဆလာတဲ့နေရာခုနပြောခဲ့တဲ့ institution တွေဖြတ်တာကိုအခုပို့ဖြတ်တာကမတက်တဲ့စစ်ဘုတ်တွေဟာဌာနဆိုင်တွေမှာလာပြီးတော့ DG တွေ MD တွေလုပ်တယ်တက်တဲ့ပညာတတ်တွေကလည်းပဲကိုယ့်ရာထူးလေးတည်ငြဲဖို့အတွက်အဲ့ဒီကစစ်ဘုတ်တွေကိုလိမ့်ပေးနေတယ်အဲ့လေလေပြဿနာတွေဟာပြည်သူတွေနဲ့မှိုင်းတိုက်တဲ့ပြဿနာကြီးဇင်ဘာဘွေနိုင်ငံနဲ့ဗမာနိုင်ငံတထက်ထဲဖြစ်နေတယ်သူတို့ဗမာနိုင်ငံပို့ဆိုးနေတယ်ဒါသူကြီးတွေချက်ချက်ပါ
ဟုတ်ကဲ့နောက်ပြီးတော့ကျွန်တော်တို့ဒီမှာသတင်းတွေထဲမှာတွေ့ရသလောက်ဇင်ဘာဘွေသမ္မတရောဘတ်မူဂါဘီကလည်းသူ့တိုင်းပြည်ရဲ့စီးပွားရေးမကောင်းတာတိုင်းပြည်တွင်းမှာငတ်မို့ခေါင်းပါပြီးတော့အကုန်လုံးဒီရှားပါပြက်လက်မှုတွေဖြစ်နေတဲ့ကိစ္စကိုနိုင်ငံခြားတိုင်းပြည်တွေကိုလက်ညှိုးထိုးပြီးပြောတာတွေ့ရတယ်ခင်ဗျဒီအချက်ပေါ်မှာရောမြန်မာပြည်နဲ့ဘယ်လိုမျိုးများဟိုနိုင်ရှင်ပြီးပြောလို့ရမလဲခင်ဗျ
အဲ့ဒီအချက်နဲ့ပတ်သက်ရင်ဇင်ဘာဘွေနိုင်ငံနဲ့ကျွန်တော်တို့ဗမာနိုင်ငံပို့ဆိုးပါတယ်ခင်ဗျကိုမတက်တော့မင်းသမီးလို့ပေါ့မကတက်တော့ထိုင်မသိအပြစ်တင်ဆိုသလိုပဲသူတို့မလုပ်တက်လို့ဖြစ်တာကိုနိုင်ငံတကာကိုလက်ညှိုးထိုးတယ်ကျွန်တော်တို့တိုင်းပြည်ကိုကောင်းစေခြင်းလို့ပြောတဲ့လူတွေကိုမချုပ်သွင်းလို့လက်ညှိုးထိုးတာအဲ့ဒီမတက်ဖက်နဲ့လုပ်တဲ့စစ်ဘော်တွေကြောင့်အခုဒီနောက်ထပ်ပြည်ညာတဲ့လူတွေဟာလည်းတိုင်းပြည်မျက်နှာကိုမကြည့်ဘဲနဲ့ကိုရာလူတွေတည်ငြဲဖို့တော့ကိုမတ်စတာကြီးစီးဖို့တော့တက်စီလေးခိုးရောင်းဖို့တော့အဲ့ဒီစစ်ဘော်တွေကိုဒူးထောင်နေပြဿနာဒီကျွန်တော်တို့ပြည်သူတွေကိုဖေရုံးမပို့တာဟာတတိယခံနေပဲဒါကြောင့်ဘလို့မမဒီကအုပ်ချုပ်တဲ့ဒီစစ်ဘုတ်ဗိုလ်တန်းရွှေတို့ဟာမူကားပြီးတဲ့ဆိုတယ်ဗ
ျမြမဒီမိုကရေစီရံမုံငွေအဖွဲ့ကစီးပွားရေးတုတေတီဦးစိန်သေးပြောပြခဲ့တာပါ ပရိမဂဇင်းကမကြသေးခင်ကပဲထုတ်ပြန်ခဲ့တဲ့ကမ္ဘာအဆိုးဆုံးအာဏာရှင်ဆယ်ဦးရဲ့စီးရင်ထဲမှာတော့မြန်မာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးတန်းရွှေကအဆင့်3မှာရှိပြီးဇင်ဘာဝေသမ္မတရောဘတ်မူဂါဘီကတော့အဆင့်6မှာရှိနေပါတယ်ဗိုလ်ချုပ်မူကြီးတန်းရွှေကဆန္ဒပြသူတွေကိုပစ်ခတ်ဖို့စစ်တပ်ကိုအမိန်ပေးခဲ့သူလို့ဖော်ပြထားပြီးရောဘတ်မူဂါဘီကတော့တိုင်းပြည်မှာအလုလမဲ့နှုတ်မြင့်မာလာတာစားရိတ်ခါရှားပါလာတာတွေအတွက်တာဝန်ရှိသူလို့ဖော်ပြထားကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ကိုညီကုန်းချုပ်လိုက်ပါတယ်ကျွန်တော်ကကြော်ကြော်သိမ့်ပါ